ပြည်သူအစိုးရဆိုတာအများအကျိုက်လိုက်ဖို့တဲ့နိုင်ငံရဲ့အနာဂတ်အတွက်မှန်ကန်တဲ့လမ်းကြောင်းပေါ်မှာရေရေဝံ့ဝံ့ရပ်တည်ဆောင်ရွက်ဖို့လိုကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။ကြောင်းလေးချိန်တန်ပြီးဆိုတဲ့နေရာမှာစိတ်ဓာတ်ကြောင်းလေးဖို့ဖြစ်တယ်လို့ဒေါင်ဆန်းစုကြည်ကမြေပြင်ပေါ်မှာကျင်းပတဲ့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနနှစ်ပတ်လည်အခမ်းအနားမှာပြောကြားခဲ့တာပါ။မင်းအင်ဂျင်နီယာကဆက်ပြီးတင်ပြပါမယ်။
ပြောင်းလဲချိန်တန်ပြီးဆိုတဲ့စောင်းပုံနဲ့ရေကောက်ပွဲ90စီရင်ခဲ့တဲ့သူဦးဆောင်တဲ့ NLD ပါတီအာဏာရပြီးတနစ်တော်အချိန်ထိမြန်မာနိုင်ငံမှာအခြေအနေတွေထင်သလောက်တိုးတက်ပြောင်းလဲမှုတွေမရှိသေးဘူးလို့ပြည်တွင်းမှာရောပြည်ပမှာပါဝေဖန်ပြောဆိုနေချိန်ဒေါက်ဆန်းစစ်ကြီးကသူ့ရဲ့နေကွန်းမှာအခုလိုပြောကြားခဲ့ပါတယ်နိုင်ငံတော်အတိုင်းအတာရုံးဝင်ကြီးဌာနကိုစတင်ထူထောင်ခဲ့တဲ့အဓိကရည်ရွယ်ချက်မှာလေရွေးကောက်ပွဲမဲဆွဲစည်းရုံးရေးကာလမဲဆန္ဒရှင်ပြည်သူတွေကိုဂတိပေးခဲ့တဲ့အချက်တွေလက်တွေ့အကောင်အထည်ဖော်ဖို့ဖြစ်တယ်လို့ဒေါက်တာဆန်းစုကြည်ကပြောပါတယ်အမျိုးသားညီညာစေရေးဆိုတဲ့ကောင်းစဉ်အောက်မှာဒေါက်ဆန်းစစ်ကြီးဟာမြမတက်မတော်နဲ့ဆက်ဆံရေးပြည်လဲအောင်ညှိနှိုင်းဆောင်ရွက်မှုတွေအပေါ်ဝေဖန်မှုတွေရှိခဲ့ပါတယ်။အလားတူပဲတိလွေရှလွေတဲ့ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့ကုလသမဂ္ဂနဲ့နိုင်ငံတကာရဲ့ပါဝင်ပတ်သက်မှုကိုဒေါက်ဆန်းစစ်ကြီးကပြက်ပြက်သားသားတုံ့ပြန်ခဲ့တဲ့အပေါ်မှာလည်းနိုင်ငံတကာရဲ့ဝေဖန်မှုကိုခံခဲ့ရပါတယ်။ဒါပေမဲ့ပြည်သူအစိုးရဆိုတာအများအကျိုက်လိုက်ဖို့တဲ့နိုင်ငံအနာဂတ်အတွက်မှန်တဲ့လမ်းကြောင်းပေါ်မှာရဲရဲဝဝလှုပ်ဆောင်သွားရမှာဖြစ်တယ်လို့ဒေါက်ဆန်းစုကြည်ကအခုလိုပြောပါတယ်။
နိုင်ငံရဲ့လမ်းကြောင်းကိုကျွန်တော်တို့ထောက်ပြနေတာ။အများအတက်ကိုပြောလိုက်တယ်။အများအတက်ဆန္ဒလားဆန္ဒလားဆန္ဒလားဆန္ဒလားလို့လည်းနေရတယ်။ဒုက္ခတဲ့ပေါ်မှာရဲရဲဝဝအများအခါချိန်ခါတဲ့တဲ့အခုမှလူတွေကတော့မိန်းမတွေရဲ့ကောင်းမှုကိုရှင်းပြလို့ဒီနေ့ဒီကောင်းမှုလူတွေကိုဆက်ပြီးတော့
2008ဖွဲ့စည်းပုံအခြေခံဥပဒေအရသူ့ကိုတမရရာဒူမပေးနိုင်အောင်ကန့်သက်တားဆီးထားတဲ့အတွက်နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဖြစ်ဒေါက်ဆန်းစုကြည်ကိုလွှတ်တော်ကဥပဒေပြဋ္ဌာန်းပြီးခန့်အပ်ခဲ့တာဖြစ်ပါတယ်။ဒီဥပဒေကိုလွှတ်တော်မှမဲခွဲဆုံးဖြတ်စဉ်ကာလကလည်း25ရာခိုင်နှုန်းပါဝင်နေတဲ့တမရဘက်ကကန့်ကွက်ခဲ့တာပါ။နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဆိုင်ရာဥပဒေမှာတော့2015ရွေးကောက်ပွဲမှာပြည်သူတွေရဲ့ယုံကြည်အားကိုးမှုနဲ့တခါနဲ့မဲဆန္ဒပေးခဲ့တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါက်တာဆန်းစုကြည်ကိုအတိုင်းအမြံပုဂ္ဂိုလ်ဖြစ်တာဝန်ပေးခန့်အပ်ကြောင်းနဲ့သူ့ရဲ့ယာရုတက်တန်းဟာသမရယာရုတက်တန်းအတိုင်းဖြစ်တယ်လို့ဖော်ပြထားပါတယ်။မနေ့ကကျင်းပတဲ့နိုင်ငံတော်အတိုင်းအမြံရုံးဝင်ကြီးဌာနရဲ့နှစ်ပတ်လည်အခမ်းအနားကိုတော့ပြည်ထောင်စုဝင်ကြီးတွေဖြစ်တဲ့ဦးကျော်တင်ဆွေ၊ဒေါက်တာမြင့်ထွေး၊ဒေါက်တာဝင်းမြတ်အေးအမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဦးတောင်ထွန်းအပါအဝင်အစိုးရအဖွဲ့ဝင်ဝင်ကြီးတွေတက်ရောက်လာတာတွေ့ရပါတယ်။ဒီအခမ်းအနားမှာတက်မတော်ကိုယ်စားလှယ်တွေတက်ရောက်တာကိုတော့မတွေ့ရပါဘူးရှင်။